ကမ္ဘာနိုင်ငံအသီးသီးရဲ့လူကုန်ကူးမှုတိုက်ဖျက်ရေးပေါ်သုံးသပ်ထားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2015ခုနှစ်အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာ Tier 2 Watch အဆင့်နှစ်စောင့်ကြည့်စီးရင်ထဲမှာ9နှစ်ဆက်တိုက်ထပ်မံတက်မှဖော်ပြခံရပါတယ်အစိုးရကသာသုံးသပ်မှုအရာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံဟာတည်တည်တသာတိုးတက်မှုရှိမလားဘူးဆိုတဲ့သဘောဖြစ်နေတဲ့အပေါ်အစိုးရကသာပါအချက်အလက်တချို့ဟာမမှန်ကန်ဘူးလို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာမြန်မာတာဝန်ရှိသူတို့ကတုံ့ပြန်ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလူကုန်ကူးမှုတားဆီးနေနေရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကို Tier 2 Watch အဆင့်နှစ်စောင့်ကြည့်စီရင်ထဲမှာထားပြီးနိုင်ငံဖြတ်ကျော်ဖြစ်ပွားနေတဲ့လူမောင်ခိုမှုတွေကိုမြန်မာအာဏာပိုင်တွေနှိမ်နှင်းဖို့ကြိုးစားခဲ့ပေမဲ့တိတိတသာတိုးတက်မှုမရှိဘူးဆိုပြီးရေးသားထားပါတယ်Tier 2 Watch အဆင့်နှစ်စောင့်ကြည့်စီရင်မှာ၄နှစ်ဆက်တိုက်ရှိနေတဲ့မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေဆောင်ရွက်တဲ့အပေါ်အစီရင်ခံစာကအသိမှတ်ပြုတဲ့သဘောတွေ့တဲ့အတွက်ဒီအစီရင်ခံစာဟာတင့်တင့်မြတ်တယ်လို့မြန်မာဘက်ကယူဆထားတာပါ။ဒါပေမဲ့လည်းအစီရင်ခံစာမှာမမှန်ကန်တဲ့အချက်လက်တချို့လည်းပါဝင်လာတွေ့ရတယ်ဆိုပြီးမြန်မာနိုင်ငံလူကုန်ကူးမှုတားဆီးနေနေရေးရဲတပ်ဖွဲ့ရဲ့တပ်ဖွဲ့မှူးရဲမှူးချုပ်ဝင်းနိုင်ထွန်းကအခုလိုပြောပါတယ်
။တင့်တင့်မြတ်တယ်လို့ပြောနိုင်လောက်တဲ့အဖြစ်တစ်ခုတော့ရှိတယ်။ဒါပေမဲ့တချို့သတင်းအချက်လက်တွေကတော့ဒီတခြားစုစေရညှိထားတဲ့အတွက်မမမကန်ဖြစ်တင်နေလဲအဲသူတို့ထည့်သွင်းညှိထားတာတွေသွားပြရပါတယ်သူတို့ကကျွန်တော်တို့ government ဘက်ကလည်းတရင်နေယူရဲတခြားအဖွဲ့ကြီးတွေအမျိုးမျိုးစုစေရနေလို့အမျိုးမျိုးယူခဲ့တာတွေရှိတယ်အဲ့မှာကျွန်တော်တို့လက်မခံနိုင်တဲ့အချက်လက်တွေလည်းပါလာလို့တွေ့ရပါတယ်ဒါပြင်ကျွန်တော်တို့ဒီဘက်ကလုံထောင်နေတဲ့အားတွေကိုလည်းအသိမှတ်ပြုတဲ့အနေနဲ့အချက်သွင်းပြီးတော့ညှိထားလိုက်လဲတွေ့ရတယ်အချုပ်ကိုပြန်ကြည့်မယ်ဆိုရင်တော့ဒီ recommendation ပေးတဲ့73တက်ဒီမှာပြန်ကြည့်တော့ဒါရီယာကျွန်တော်တို့ဒါ plan နေနဲ့ရေးဆွဲပြီးတော့ရေးသူရေးရှိနှစ်တုံးနှစ်ရှိစီမံကိန်းနေနဲ့အကောင့်တွေပေါ်ဆောင်ရနေတဲ့လုပ်ငန်းရှင်တွေတွေဒီလိုကတော့အကြံပြုတဲ့အနေနဲ့ရေးထားတဲ့အနေအထားပဲဖြစ်ပါတယ်။အဲဒီလိုအနေနဲ့လည်းကျွန်တော်တို့ဒီဘက်ကလုံဆောင်တဲ့အပေါ်မှာတိတိပါပါသိုးတက်မှုတွေ2012ခုနှစ်ကစပြီးတော့ဆောင်ရွက်ချက်တွေပေါ်မှာဒါအတိမတ်ပြုတဲ့အနေနဲ့ဒီအဒီဝတ်စစ်ကိုကြီးတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ
်။လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အဆင့်၄ဆင့်ရှိရမှာ Tier 2 Watch ဟာ Tier 3 အစိုးဆုံးအဆင့်ပြီးရင်ဒုတိယအနေနဲ့ရှိတာပါ။ဒီအဆင့်ခံစားရဆိုရင်မြန်မာနဲ့ဆက်နွယ်ပြီးရှေ့ပြောင်းလို့တမအများအပြားအလုပ်လုပ်ကင်နေတဲ့ထိုင်းနဲ့မလေးရှားတို့ကတော့ Tier 3 လို့ခေါ်တဲ့အစိုးဆုံးအဆင့်ကိုတတ်မှတ်ခံနိုင်ရကနေမလေးရှားနိုင်ငံကတော့ဒီနှစ်မှာအဆင့်တိုးတက်မှုရှိတယ်ဆိုပြီး Tier 2 Watch အဆင့်နှစ်စောက်ကြည့်စင်းထဲမှာတတ်မှတ်ခံခဲ့ရပါတယ်ဒါပေမဲ့လည်းမြန်မာနဲ့နီးတဲ့အိန္ဒိနာချင်းထိုင်းနိုင်ငံကတော့အစိုးဆုံးအဆင့်ဖြစ်တဲ့ Tier 3 အဆင့်ကိုဆက်လက်ပြီးတတ်မှတ်ခံနိုင်ရတဲ့အတွက်လည်းသူတို့ရဲ့လူကုန်ကူးမှုတားဆီးနေနေရေးလုပ်ငန်းတွေကိုအမေရိကန်အစိုးရကမျက်ကွယ်ပြုတယ်ဆိုပြီးပြန်လည်တုံ့ပြန်ဝေဖန်မှုတွေလည်းရှိနေတာပါအစီရင်ခံစာအရဆိုရင်မြန်မာနဲ့အိန္ဒိနာချင်းထိုင်းနိုင်ငံတရုတ်နိုင်ငံတွေအပါအဝင်အာရှနိုင်ငံတွေနဲ့အရှေ့လယ်ပိုင်းဒေသတွေမှာအဓမ္မအလုပ်စီခိုင်းခံရသူတွေလိင်လုံငန်းခွင်နေတဲ့ရောင်းစားခံရသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေတယ်ဆိုပြီးရေးသားထားပါတယ်အထူးသဖြင့်မြန်မာရွှေပြောင်းလို့သမားတန်းနဲ့ချီပြီးအလုပ်လုပ်ကင်နေကြတဲ့ထိုင်းနိုင်ငံတွင်မှာတော့မြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုတွေကနေ့စဉ်လိုလိုဖြစ်ပွားနေတာပါဒါဟာအင်းနီနာချင်းနိုင်ငံတွေကလာတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့အလုပ်အကိုင်ရှာဖွေမှုတွေလုပ်ရင်းလူကုန်ကူးမှုတွေဖြစ်လာရတာဆိုပြီးထိုင်းအစိုးရဘက်ကအရင်တုန်းကပြောဆိုခဲ့တာပါထိုင်းနိုင်ငံတွင်မှာပြည်ထောင်မေလကစပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလိုယူဆရတဲ့ရုပ်အလောင်းတွေကိုတွေ့ရှိပြီးတဲ့နောက်မှာတော့လူကုန်ကူးမှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ကြိုက်တွယ်ခဲ့ပါတယ်ဒီအတွက်လူကုန်ကူးသူတွေဟာထိုင်းနိုင်ငံကနေဖြတ်ပြီးမလေးရှားနဲ့တခြားနိုင်ငံတွေစီကိုသွားမဲ့လေဆီးပြေးဒုက္ခသည်တွေကိုပင်လယ်ထဲမှာဒီအတိုင်းပဲထားခဲ့တာကြောင့်လူကုန်ကူးမှုတွေနဲ့ဆက်နွယ်တဲ့လေဆီးပြေးတွေရဲ့ကိစ္စဟာအရှေ့တောင်အာရှဒေသတွေကနိုင်ငံတွေကြားခရက်ရက်ခတ်မှုတွေရှိခဲ့ပါတယ်။ထိုင်းအစိုးရအနေနဲ့ထိုင်းနိုင်ငံတွင်မှာဖြစ်နေတဲ့လူကုန်ကူးမှုတွေကိုအမြင့်ပြအောင်လှုပ်ဆောင်သွားမယ်ဆိုပြီးမနေ့ကပဲထိုင်းဝန်ကြီးချုပ်ကပြောဆိုထားပါတယ်။မြန်မာနိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုမဲခေါင်မြေဝမ်းဒေသရင်းက6နိုင်ငံပူးပေါင်းလှုပ်ဆောင်ရမှာလူကုန်ကူးမှုတိုက်ဖျက်ရေးကိစ္စတွေကို MOU လို့ခေါ်တဲ့နားလည်မှုစာချုပ်လာတွေထိုးပြီးဆောင်ရွက်တာနေဆက်တင်မှာလဲနေဆက်ဖြတ်ကျော်မှုကင်းနေတဲ့ပတ်သက်လို့အိန္ဒိနာချင်းနိုင်ငံတွေနဲ့ဆက်ဆက်ပူးပေါင်းဆောင်ရွက်တာတွေရှိရလို့ဆိုပါတယ်။ဒါ့အပြင်အာဆီယံဒေသရင်းလူကုန်ကူးမှုတားဆီးတပ်ဖွဲ့တွေစုပေါင်းပြီးဆွေးနွေးပွဲတွေသတင်းဖလှယ်တာတွေ ကိုယ်စားလှယ်ထားပြီးလှုပ်ဆောင်နေရတယ်ရှိတယ်လို့လည်းဆိုပါရယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာကနေတိုက်တွန်းချက်တွေဟာလက်ရှိမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့အချက်လက်တွေနဲ့အတူတူပဲဖြစ်ကြောင်းမြန်မာနိုင်ငံဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်